နောက်ကိုရီးယားနိုင်ငံကတိုက်ချင်းပစ်ပယ်တဲ့မစ်ဆိုင်ဒုံးတစ်ခုကိုဒီကနေ့တောက်တာနေမှာပစ်လွတ်ခဲ့ပြီးဂျပန်နိုင်ငံဟော့ကိုင်ဒိုကျွန်းအနောက်ဘက်ကီလိုမီတာ200ဝန်းမှာရှိတဲ့ပင်လယ်ပြင်တွေကအထူးစီးပွားရေးဇုံအတွင်ကျရောက်ခဲ့တယ်လို့ဂျပန်တာဝန်ရှိသူတွေကပြောဆိုပါတယ်
။本日北朝鮮が弾道ミサイルを発射し、
ဒီလောက်ရကိုဘလုံးမလက်မခံနိုင်ဘူးလို့ဂျပန်ဝန်ကြီးချုပ်ဖူမီယိုကီရှိဒါကပြင်းပြင်းထန်ထန်တုံ့ပြန်ခဲ့ပါတယ်။မြောက်ကိုရီးယားဘက်ကရန်စမှုတွေကိုဘယ်တော့မှနဲ့မှမတူအောင်အချိန်ချင်းလုပ်နေပြီးဒီလောက်ရကိုလုံးဝလက်မခံနိုင်ကြောင်းနဲ့ပြင်းပြင်းထန်ထန်ရှုတ်ချပါတယ်လို့ဂျပန်ဝန်ကြီးချုပ်ကီရှိဒါကထိုင်းနိုင်ငံမှာရောက်နေစဉ်ပြောကြားခဲ့ပါတယ်။မြောက်ကိုရီးယားနိုင်ငံပျုံယမ်းမြို့စွန်နန်ဒေတာဘက်ကနေအရှိပင်လေဘက်ကိုတိုက်ချင်းပစ်ဒုံးတစ်ခုပြစ်လွတ်ခဲ့တာကိုတောင်ကိုရီးယားစစ်တပ်ကထောင်လန်းသိရှိခဲ့တယ်လို့တောင်ကိုရီးယားစစ်တပ်ပြောခွင့်ရပုဂ္ဂိုလ်ကလည်းပြောဆိုပါတယ်တောင်ကိုရီးယားစစ်တပ်ရဲ့တွက်ချက်တိုင်းတာမှုတွေအရမစ်ဆိုင်းဒုံးဟာကီလိုမီတာ6000ကျော်အမြင့်ကနေကီလိုမီတာ1000လောက်အဝေးကိုအမြန်ဆုံးနှုတ်နဲ့သွားခဲ့ပုံရတယ်လို့ပြောဆိုပါတယ်ဒီတိုက်ချင်းပစ်ဒုံးလက်နဲ့ဟာကီလိုမီတာ15000မိုင်ပေါင်း9300ကျော်လောက်အဝေးအထိပစ်ခတ်နိုင်ပြီးအမေရိကန်ပြည်ထောင်စုအထိရောက်ရှိအောင်ပြစ်ခတ်နိုင်တဲ့အမျိုးအစားဖြစ်တယ်လို့ဂျပန်ကာကွယ်ရေးဝန်ကြီးယာစုကာဇူဟာမာဒါကပြောဆိုပါရယ်ဒေတာတွေမှာအမေရိကန်စစ်တပ်တွေတိုးချနေတဲ့အတွက်စီရင်အရာပြင်းပြင်းထန်ထန်တုံ့ပြန်မယ်လို့မြောက်ကိုရီးယားကသတိပေးထားပြီးနောက်အခုလိုတိုက်ချင်းပစ်ဒုံးကိုပစ်လွတ်ခဲ့တာဖြစ်ပါရယ်အခုလိုမြောက်ကိုရီးယားဘက်ကတိုက်ချင်းပစ်ဒုံးပစ်လွတ်ခဲ့ပြီးတဲ့နောက်အေပက်ထိပ်သီးညီလာခံအတွက်ဘန်ကောက်မှာရောက်ရှိနေတဲ့အမေရိကန်ဒုတိယသမ္မတကာမလာဟဲရစ်စ်နဲ့ဂျပန်တောင်ကိုရီးယားဩစတြေးလျနယူးဇီလန်ကခေါင်းဆောင်တွေအရေးပေါ်ဆွေးနွေးကြပြီးမြောက်ကိုရီးယားရဲ့လှုပ်ရွက်ကိုပြစ်တင်ရှုံချခဲ့ကြပါတယ်